လက်နက်ကိုင်ပဋိပက္ခတွေအတွင်းကလေးတငယ်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အမည်မဲ့နှမဲ့ပြတ်စည်းမှာမြန်မာနိုင်ငံကိုပါထည့်သွင်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းကလေးတငယ်တွေဟာပဋိပက္ခတွေကြားတဲ့အခွင့်အရေးချိုးဖောက်ခံကြရပြီးစူးစူးဝဝပြုတ်မှုဆက်ဆံခံနေရတယ်လို့ကုလအတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြခဲ့တာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ဟာကလေးတွေပေါ်ကိုလက်အင်ကချိုးရင်းအောင်ပြုတ်လောက်တာတက်ဖြတ်တာအာဓမပြုတ်ကျင်တာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်တနင်္လာနေ့တော့ထုတ်ပြန်လိုက်တဲ့ဒီစင်ကန်သာထဲမှာမြန်မာနိုင်ငံကိုအမည်မဲနာမည်ပြတ်စင်းထဲမှာထည့်သွင်းထားပါတယ်မြန်မာပြည်အတွင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကလင်းငယ်တော်တော်များများဟာအခွင့်အရေးချိုးဖောက်ခံရတဲ့အပြင်ဆိုးဆိုးဝါးဝါးပြုတ်မှုဆက်ဆံတာတွေရှိနေတယ်လို့ကလေးသူငယ်အခွင့်အရေးလှုပ်ရှားသူရှင်းနေတူဟာ video ကိုပြောပါတယ်
ကျွန်တော်ကျူးလွန်နေတာတွေကတော့ကျွန်တော်ဒီလက်နက်ကင်ပဋိပက္ခချီမှာဖြစ်ပွားတဲ့နေရာမှာတော့တော်တော်များများဖြစ်နေတယ်ဗောနည်းဒီကျူးလွန်ခံတာများတယ်ဗောလေကလေးတွေတက်ပြက်ကြတဲ့ကိစ္စရှိတယ်နောက်တစ်ခုကတော့ဒီကလေးတွေကိုဒုသားချင်းစာနာမှုအကူအညီပေးဖို့ဆိုရဲထောက်ပံ့ပေးဖို့ဆိုတာပေါ့လေအဲ့ဒီအဲမှာအဲ့တော့ကျွန်တော်တို့ခေါ်တာတော့ဒီ state great violation ပေါ့နော်ကြီးလို့ချုပ်ဖောက်မှုထောက်ရပေါ့အဲ့ဒီမှာပါတဲ့ဒီဒုသားချင်းစာနာမှုအကူအညီပေးရတဲ့ပတ်သက်တဲ့ဟာမှာလည်းကလေးတွေကအဲ့ထောက်ပံ့နေမရောက်ဘူးတော်တော်များများကိုအဖြစ်တော့ခံရတဲ့ကိစ္စတွေပြီးတဲ့ခါကျရင်တက်ခံရတဲ့ကိစ္စတွေတင်းရအတ္တမှာဖမ်းဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေဒီညှဉ်းပန်းနှိမ့်ဆဲတဲ့ကိစ္စတွေတရီဟာရကျွန်တော်တော်များဟိုဖြစ်ပွားနေပေါ့နော
်ကလေးငယ်တွေပေါ့အခွင့်အရေးချိုးဖောက်မှုအများဆုံးကျူးလွန်တာကစစ်ကောင်စီတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်အသက်မပြည့်တဲ့ကလေးတွေကိုတပ်သားဖြစ်စုဆောင်းတဲ့အထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်အာဏာသိမ်းပြီးနောက်ဒေသအသီးသီးမှာဖွဲ့စည်းလာကြတဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေလည်းပါဝင်နေတယ်လို့ကလေးသူငယ်အခွင့်အရေးရှိနေရပြောပါတယ
်စစ်ကောင်စီရဲ့ကျူးလွန်တဲ့ဟာတွေကတပ်ဖြတ်တဲ့ကိစ္စတွေနဲ့ဆိုင်တဲ့ဟာတွေမတရားဖမ်းဆီးတဲ့ကိစ္စအပြင်တစားခံဖမ်းဆီးတဲ့ကိစ္စကလေးတွေကိုထောက်ထားလာမရှိဘဲနဲ့မတရားဖန်ဆီးတာ၊ပူဇော်ခြင်းဆန္ဒမှုကုညီမပီးနိုင်ဘူးကိစ္စ။အဲ့ဒီဟာမျိုးကြီးမှန်မြန်ဖိလုံတို့ကြောင်းတော့မှစစ်သားတွေရှိလို့များတမ်းမကူကြောင်းနေတိုက်တယ်။နော်ဆီလုံလည်းပြစ်တယ်။ပြည်တွင်းနေရာမှာသူကစခန်းမှာထားတယ်ဆိုတာမျိုးကြီးကအများကြီးကျွန်းနေတာပေါ့နော်။စာကစားပေးအများဆုံးကျွန်းနေတာတော့သိရတယ်။တခုထူးခြားတာဘာဖြစ်လဲဆိုတော့ဒီအခုပြည်ပဝင်နေတဲ့နော်တချို့လက်နက်ကင်ထားတဲ့အဖွဲ့တွေမှာအသက်မပြည့်သေးတဲ့ကလေးတွေကဒီလက်နက်ကင်ထဲမှာပါနေတာကိုကျွန်တော်သိထားမိတယ်။ဖြစ်နိုင်လို့အဲ့ဒါလက်နက်ကင်ထားတဲ့ညီပြည့်အဖွဲ့မဆိုကလေးတွေကိုစုဆောင်းလို့မရအောင်တက်တာအနေနဲ့စုဆောင်းလို့မရအောင်ပေါဝင်ခွင့်ပေးလို့မရအောင်ဘာဖြစ်လို့လဲဆိုတော့ကလေးတွေဘောသူဖြစ်စီမသူဖြစ်စီအဲ့ဒါကိုတော့ကျွန်တော်ကဟိုတားဆီးပေးရမှာဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းမှုအပေါ်ចောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြမှုတွေဟာတနိုင်ငံလုံးမှာကြဲကြဲပြန့်ပြန့်ဖြစ်ခဲ့တာပါဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အတော်များများဟာလက်နက်ကင်အဖွဲ့အစည်းတွေထဲရောက်သွားကြပါတယ်ဒီအခြေအနေမျိုးမှာကလေးသူငယ်တွေလက်နက်ကင်တပ်တွေထဲရှိနေတဲ့အပေါ်နှစ်ဖက်စလုံးကစောင့်စည်းလိုက်နာဖို့လိုမယ်လို့လဲကလေးသူငယ်အခွင့်အရေးလှုပ်ရှားနေသူတို့ကလည်းမှတ်ချက်ပေးထားပါတယ
်ဆိုတော့နှစ်ဖက်စလုံးမှာလည်းရှိနေပါတယ်ဒါရီကနှစ်ဖက်ကလိုက်နာဖို့လိုမယ်လို့တော့ပြောခြင်းပါတယ်ဟိုတကယ်တမ်းကျွန်တော်တို့မြေပြင်မှာ on ground တွေ့နေရတာတော့လေ policy maker တွေရောစိတ်ကိုယ်စားတွေကတကယ်တမ်းလက်တွေ့မှာကြတော့ကလေးတွေရဲ့အခွင့်အရေးတွေအခွင့်အလမ်းတွေကို implementation လုပ်ပေးဖို့အပိုင်းမှာအုံပြပါလေအရာပဲသွားနေကြတယ်လက်တွေ့ချီရောက်တဲ့အကောင်အထည်ပေါ်မှုတွေအားနေနေတာတော့လက်တွေ့ပါပဲ
လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်တွေဟာသူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီတွေရနိုင်ဖို့ဟာလည်းအလန်းဝေးနေတယ်လို့ကုလအစီရင်ခံစာမှာဖော်ပြထားပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခအတွင်းမှာကလေးငယ်တွေတည်ဆုံခဲ့တယ်လို့မတရားဖမ်းဆီးချုံနောက်ခံရတာတစားကန်အဖြစ်ဖမ်းဆီးခံရတယ်လေအများဆုံးကြုံတွေ့နေရတယ်လို့ကလေးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်တဝဲခရိုင်လောင်းလုံမြို့နယ်ဝေဒီကျေးရွာမှာလည်းဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့တုန်းကစစ်ကောင်စီတည်င်းပေးလို့စွတ်စွဲခံရသူကိုဝင်ရောက်ပစ်ခတ်တဲ့ဖြစ်စဉ်မှာအသက်9နှစ်အရွယ်တူမဖြစ်သူတနက်နဲ့အပြစ်ခံလို့တည်ဆုံခဲ့ရပါတယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကတော့ဒီပစ်ခတ်မှုမှာသူတို့အဖွဲ့ပါဝင်တယ်လို့ဝန်ခံထားပြီးတနက်နဲ့အပြစ်ခံရတဲ့ကလေးငယ်ဟာစစ်ကောင်စီကြောင့်အချိန်မီကုသမှုမခံယူရလို့တည်ဆုံခဲ့တယ်လို့တုံ့ပြန်ထားပါတယ်